American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဇွန်လ19ရက်နေ့ကို American နိုင်ငံသားတွေကဂျွန်တင်းလို့သတ်မှတ်ပြီးအမျိုးသားလွတ်လပ်ရေးနေ့အဖြစ်ဆင်နွှဲကြပါတယ်1865ခုနှစ်က Texas ပြည်နယ် Galveston မြို့မှာနောက်ဆုံးကြေးကျွန်အုပ်စုတစုဖြစ်တဲ့အာဖရိကနွယ်ဘွား American တွေဟာလွန်ခဲ့တဲ့နှစ်နှစ်ကလေးကသူတို့ကြေးကျွန်ဘဝလွတ်မြောက်ခဲ့တယ်ဆိုတာကိုဇွန်လ19ရက်နေ့မှာသိလိုက်ရတဲ့နေ့ပဲဖြစ်ပါတယ်1863ခုဇန်နဝါရီလ1ရက်နေ့မှာသမ္မတအေဗရာဟမ်လင်ကွန်ကပြည်တွင်းစစ်မှာပုံကန်ခဲ့ကြတဲ့ပြည်နယ်တွေကကျွန်ပြုခံနေရသူအားလုံးကျွန်အဖြစ်ကကင်းလွတ်ပြီဖြစ်ကြောင်းလွတ်မြောက်ရေးကြေညာစာတမ်းထုတ်ပြန်ခဲ့တာပါဒါပေမဲ့လို့တပုံထနေတဲ့ပြည်နယ်တွေမှာလိုက်နာအောင်မလုပ်နိုင်ခဲ့တာကြောင့်အန်ဒီရဲ့မပေးနိုင်တာထက်မပိုခဲ့ပါဘူးလှုပ်ထုံးလုံးဤအရာကျွန်ပြုခံရသူတွေလွတ်လပ်သွားပြီဆိုပေမဲ့ခေတ်နဲ့စနစ်ရဲ့အခြေအနေအရရကြောင့်လွတ်လပ်ရေးကြေညာစာတမ်းဟာလူတိုင်းစီကိုရောက်ဖို့ကြံ့ကြာနေခဲ့ပါတယ်ပြည်တွင်းဆက်ပြီးလို့နှစ်လအကြာမှာပြည်ထောင်စုဗိုလ်ချုပ်ကြီးဂေါ်ဒန်ဂရန်ကာဟာမျိုးဆောင်တပ်ကိုကုတ်ကဲဖို့ဂယ်ဗက်ကိုရောက်လာခဲ့ပါတယ်အဲ့ဒီမှာတော့ပျော်စရာသတင်းဟာမဟာမိတ်တပ်ဖွဲ့အမာခံပြည်နယ်တွေရဲ့အဝေးဆုံးအခေါင်ဆုံးနေရာတွေအထိပေါက်ရောက်သွားခဲ့တာပါ1865ခုဒီဇင်ဘာလ6ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေ73ချိန်မြောက်ပြင်ဆင်ချက်ကိုအတည်ပြုလိုက်ပြီးကျွန်စနစ်နဲ့အာမခံထားတဲ့အဖွဲ့ဒါမှမဟုတ်အတင်းအာဓမ္မဖြစ်စေကျွန်ပြုမှုကိုအမေရိကန်နိုင်ငံရဲ့နေရာတိုင်းမှာအပိတိုင်ဖျက်သိမ်းလိုက်ပါတယ်ဂျွန်ထင်းအထိန်အမှတ်နေ့ကို1866ခုဇွန်လ19ရက်နေ့မှာTexas ပြည်နယ်ကနေပထမဆုံးစတင်ကျင်းပခဲ့ရာကမကြာခင်မှာ American တောင်ပိုင်းတစ်ခုလုံးကလည်းကျင်းပလာခဲ့ကြပါတယ်။ဂျွန်ထိနေကို American ရဲ့တက်တန်းအရှိဆုံးအာဖရိကနွယ်ဘွား American တွေရဲ့အားလိုက်ရဲ့အဖြစ်လည်းယူဆကြပါတယ်။အခုလိုမျိုးအရေးပါလာတဲ့1865ဇွန်19ရက်ဂျွန်ထိကိုတရားဝင်အသိအမှတ်ပြုခံဖို့ကနှစ်ပေါင်း156နှစ်ကြာခဲ့ပါတယ်။2021ခုနှစ်ဇွန်လ18ရက်နေ့မှာမှသမ္မတဂျိုးဘိုင်ဒန်ကဂျွန်ထင်းအမျိုးသားလွတ်လပ်ရေးနေ့အဲ့ဥပဒေကိုပြည်ထောင်စုအားလိုက်ရဲ့အဖြစ်တရားဝင်လက်မှတ်ထိုးပြီးအတည်ပြုကြေညာခဲ့တာဖြစ်ပါတယ်။ဂျွန်ထင်းဟာရှေးလျားပြီးကြမ်းတမ်းခက်ထန်လှတဲ့ဂျွန်ပြုတ်သိမ့်ပိုက်ခံရခြင်းအမှောင်ခဲ့ရဲ့ပြရုပ်ဖြစ်ပြီးအခုတော့တောက်ပတဲ့နေ့တဲ့အတွက်နမိတ်တစ်ခုဖြစ်လာပါပြီ။ဒီနေ့ဟာအင်မတန်ထူးခြားလေးနက်တဲ့စွမ်းအားအပြည့်နဲ့နေ့တနေ့ပါ။အမေရိကန်ရဲ့ကျင့်ဝတ်တိုက်ခါပိုင်းမှာအဆုံးအထင်ဖြစ်စေခဲ့တာကိုတတိယမိစေတဲ့နေ့ကျွန်ပြုမှုကြောင့်တိုင်းပြည်မှာဆိုးဝါးလာတဲ့အသေးအပြောက်တွေဖြစ်စေခဲ့လို့အမေရိကန်ရဲ့မူလရင်းမြစ်အပြစ်လို့ကျွန်တော်တို့ပြောလာခဲ့တာတော့ကြာပါပြီလို့သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးတဲ့အခမ်းအနားမှာပြောသွားခဲ့ပါတယ်။နိုင်ငံကြီးသားတွေရဲ့အနာကျင်ရဆုံးအခိုက်အတန့်တွေကိုလည်းလစ်လျူရှုမထားကြပါဘူး။အတိတ်ကဖြစ်ရဆိုးတွေကိုမေ့ပျောက်မထားပါဘူး။အဲ့ဒီဖြစ်ရဆိုးတွေကိုလည်းသင်ခန်းစာအဖြစ်မှတ်ယူထားကြပါတယ်။နိုင်ငံကြီးသားတွေဟာရှောင်မပြေးတတ်ကြပါဘူးအမှားလုပ်ခဲ့ရင်အဲ့ဒီအမှားတွေကိုပြင်နိုင်အောင်ကြင့်ကြံကြပါတယ်ဒါကြောင့်အခုလိုအခိုက်အတန့်တွေကိုတတိယနေခြင်းအပြင်ကျွန်တော်တို့ဟာဝေဒနာကိုကုစားနိုင်သလိုပို့ပြီးတော့လဲအားကောင်းခိုင်မာလာကြတာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားတော်တာဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အော်ဘော်ဒါဖြစ်ပြီး VOA ရဲ့အော်ဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ